ကချင်ပြည်နယ်ဖားကတ်မြို့နယ်စိုင်းတောင်ကျေးရွာအုပ်စုတဲကကြောက်စိမ့်တူဖော်တဲ့တစ်သုံးလုံးကုမ္ပဏီမြေစာပုံပြိုကြတာကြောင့်မြေစာပုံအနီးမှာယာယီနေထိုင်ကြတဲ့ရင်မစေးကြောက်တူသမားရာချီပြီးမြေကြီးပြည်တည်ဆုံးရတယ်လို့သိရပါတယ်မြေစာပုံပြိုကြတဲ့နေရာကိုတစ်သုံးလုံးကုမ္ပဏီကဘဖိုးကားကြီး18စီးနဲ့အတူအုတ်ချုပ်ရေးအဖွဲ့စည်းတွေဒေသခံကြေးရွာသားတွေပါကူညီရှာဖွေပေးနေတာဖြစ်ပြီးဒီနှစ်နေ့လေအထိရုပ်အလောင်းတွေ့ရှိမှုဟာ90ကျော်ရှိပြီလို့ဖားကတ်မြို့နယ်အုတ်ချုပ်ရေးမှူးရုံးကဒုတိယဦးစီးမှုဒေါ်နီလာမြင့်ကပြောပါတယ်ဖားကတ်မြို့နယ်မှာဆိုရင်ကြောက်စိမ့်တူဖော်တဲ့ကုမ္ပဏီပေါင်း200ကျော်လောက်ရှိပြီးရင်မစေးကြောက်ရှာဖွေသူပေါင်း2000ကျော်လောက်ရှိတယ်လို့သိရပါတယ်အဲ့ဒီကုမ္ပဏီတွေထဲမှာမြန်မာစီးပွားရေးဥပိုင်းမြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့ဆက်နွယ်တဲ့ကုမ္ပဏီ60ကျော်လောက်ရှိနေပါတယ်။ကုမ္ပဏီတွေအတွက်ကြောက်စိမ့်တူဖော်ဖို့ချထားပေးတဲ့လုပ်ကွက်တွေများနေပြီးစွန့်ပစ်မြေစာပုံထားဖို့နေရာနည်းနေတာကြောင့်ကုမ္ပဏီတွေကကြောက်တူးပြီးထွက်လာတဲ့မြေစာတွေကိုတနေရာထဲမှာစုပုံတဲ့အတွက်အန္တရာယ်ရှိတဲ့မြေစာပုံအမြင့်ကြီးတွေဖြစ်လာတာလို့ဒေသခံတွေကပြောပါတယ်။လူဝေမှာရှိရနေရွေးကောက်ပွဲအပြီးအစိုးရအပြောင်းလဲမလုပ်ခင်ကာလမှာကြောက်စိမ့်တူဖော်တဲ့ကုမ္ပဏီကြီးတွေဟာပါဝါမြင့်တဲ့ဆက်ကြီးတွေနဲ့နေရောညပါလုတ်ကင်လာကြတဲ့အတွက်စွန့်ပစ်မြေစာပုံတွေဟာလည်းပုံမြင့်လာတယ်လို့ဒေသခံတဦးဖြစ်သူဦးစော်မိုးထက်ကပြောပါတယ်
လုပ်ကတွေအများကြီးဆက်တော့ကုမ္ပဏီလည်းမဟာရယာတူးတယ်အရင်ကဘာဒီသိတာလာလဲဆိုလို့ရှိရင်နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲထုတ်ပြီးတဲ့ကာလနောက်ပိုင်းမှာကုမ္ပဏီရဲ့လှုပ်ရှားမှုတွေကစက်ရန်တရားကြီးတွေပေါ့တော့ပါဝါကြီးစားကြီးတွေသုံးလာတယ်လေပါညာပါ24နာရီဒီတိုင်းညတိုင်းနေနဲ့လှုပ်လာတယ်အဲ့လိုမျိုးလှုပ်လာနေပြီးဒီဈေးစာပုံကြီးတွေကအကြီးကြီးဖြစ်လာနေပြီးအခုကုမ္ပဏီ50ခုလောက်ကဒီဈေးစာပုံကြီးဝိုင်းကြီးဝိုင်းကြီးဆိုတော့ကတော့လူတွေကလည်းဒီဈေးစာပုံတစ်ပုံထဲမှာပဲဖြစ်ကြည့်လာတာတခုခုလိုအက်ဆီဒင့်ဖြစ်ပြီးဆိုလို့ရှိရင်ပြီးထုံးမှုရတယ်များလာတယ်အဓိကကတော့အဲ့ဒါပဲ
အခုမြေစာပြည့်တည်ဆုံတဲ့ရင်မစေးကြောက်တူးသမားတွေဟာဒေသခံတွေပါတယ်လို့ရဝေးကနေလာရောက်အလုပ်လုပ်ကိုင်းနေသူတွေလည်းပါပါတယ်ယာယီတဲတက်လုံးမှာလူ6ယောက်လောက်အထိနေထိုင်ပြီးတဲအရေအတွက်30လောက်ရှိတဲ့အတွက်မြေစာနှစ်တည်ဆုံးသူလူဦးရေ200နီးပါးလောက်ရှိနိုင်တယ်လို့လည်းဒေသခံတွေကပြောပါတယ်။ဖားကတ်မြို့နယ်မှာဒေသခံတွေလုတ်ကင်နိုင်မှုအတွက်ကြောက်လုတ်ကွက်တွေမရှိတာကြောင့်ဒေသခံအများစုဟာရင်မစေးကြောက်ရှာတဲ့အလုပ်နဲ့အသက်မွေးကြရတာဖြစ်တယ်လို့သိရပါတယ်။သက်ဆိုင်ရာတပ်ထုတွင်ဝင်ကြီးဌာနကလည်းကြောက်စိမ့်တူဖော်တဲ့ကုမ္ပဏီအများစုရဲ့ကြောက်တူဖော်ရေးလုပ်ငန်းတွေကိုတေချာစီစဉ်မှုမရှိတဲ့အတွက်ကုမ္ပဏီကြီးတွေကနေပါဝါကြီးတဲ့ဆက်တွေသုံးတာတတ်မှတ်ထားတဲ့လုတ်ကွက်ထက်ပိုလုတ်ကိုင်းတာစနစ်တကျမြေစာဆုံးပြစ်မှုမရှိတာတွေဖြစ်နေတာလို့လည်းဒေသခံတွေကပြောကြပါတယ်ဒီလိုမြေစာပုံပြိုကျတဲ့ဖြစ်စဉ်တွေဟာကုမ္ပဏီတွေကစနစ်တကျမြေစာဆုံးပြစ်မှုမရှိတာတွေသက်ဆိုင်ရာဝင်ကြီးဌာနတွေကစစ်ဆင်မှုအားနည်းတာတွေကြောင့်လို့တတ်ထုတူဖော်ရေးပညာရှင်ဦးစောမွန်မြင့်ကပြောပါတယ်
ဒီလိုမျိုးမြေစာပုံလို့ရှိရင်တော့တတ်မှတ်တဲ့အမြင့်ရှိရတယ်ပြီးတော့သူ့ကိုခိုင်ခန့်တဲ့အသားအစီလောက်ထားပေးရတယ်အခုသူတို့ပုံထားတဲ့ဥစ္စာကသေရာနဲ့ချီမြင့်လိမ့်မယ်ပုံထားတဲ့မြေပုံနဲ့မှလည်းသူတို့မသိတဲ့ရေတွေစီးဝင်ဝင်နေလိမ့်မယ်ဒီတတ်တူတူဖို့မြေစာဖယ်ပြီးတော့မြေစာကိုသွန့်ပြတဲ့နေရာမှာပညာရှင်တွေရဲ့ဒီဇိုင်းတွေပုံစံတွေသူတို့မသုံးခဲ့ဘူးအမှန်တတ်တွင်ဝင်ဌာနအနေနဲ့သူတို့လည်းအလုပ်လုပ်လို့ရှိရင်စာကြောချုပ်ရတယ်စာကြောထဲမှာဒါကြီးပါတယ်ဘေးအန္တရာယ်ကင်းရှင်းရေးလိုက်ဆောင်ရွက်ရမယ်အစီအမံဆိုရှိတယ်အဲ့ဒါတွေကိုမလိုက်နိုင်ဘူးလိုက်နိုင်မှုရှိမရှိဆိုစစ်ဆေးအပိုင်းကလည်းအားနေတယ်
မြေစာပုံပြိုကျတဲ့အတွက်2015ခုနှစ်အတွင်းမှာမြေစာပုံပြီလို့တည်ဆုံးရတဲ့လူဦးရေပေါင်း1000ကျော်ရှိနေပြီလို့လည်းသိရပါတယ်ပြီးခဲ့တဲ့မြေပြိုမှုတွေမှာလည်းအချို့အလောင်းတွေကိုပြန်ဖော်လို့မရတဲ့အတွက်မြေစာတွေနဲ့ပဲပြန်ဖို့ပြီးမြေမြုပ်ခဲ့ရတယ်လို့သိရပါတယ်ကုမ္ပဏီတွေကိုလုတ်ကွက်တွေအများကြီးချထားပေးနေတာကုမ္ပဏီတွေကစနစ်တကျကြောက်ထုတ်ယူမှုမရှိတာတွေကိုပြန်လဲစစ်စစ်ပေးစေခြင်းနဲ့လို့ဒေသခံတွေကပြောကြပါတယ်ရှင်